ရနိုင်ငံအထူးတပ်ဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တုတ်တင်လိုက်တဲ့အပေါ်အမေရိကန်မှာရှိတဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုကလွှတ်တော်အမတ်တွေကြားသဘောထားကွဲပြားနေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အမေနဲ့တိုက်ခိုက်ခဲ့တဲ့လို့ရက်ကိုတော့သမ္မတရဲ့ Republican Party ကလွတ်တော်အမတ်တွေကထောက်ခံကြပေမဲ့လို့အတိုက်ခံ Democratic Party ဘက်ကတော့ဒီလိုမျိုးအရှိအလယ်ပိုင်းဒေသမှာမတိမငြိမ်အခြေအနေတွေဖြစ်လာရင်နောက်ဆက်တွဲအကျိုးဆက်တွေပေါ်ပေါက်လာမယ့်အနေအပေါ်မှာသတိပေးနေကြတာပါဒီကြောင့် VOA သတင်းတောက် Catherine Jensen သတင်းပေးပို့ထားတာကိုကိုအောင်ဝင်းပြောပြပေးပါရှင
်ယူရနိုင်ငံတကယ်မျိုးတော့ကအမေရိကန်တန်ရုံးကိုအီရန်ကအားပေးနေတဲ့ပြည်သူစစ်တွေဦးဆောင်ပြီးအကြမ်းဖက်ဆန္ဒပြခဲ့ပြီးရပိုင်တွင်မှာပဲအီရန်နိုင်ငံကကုတ်အထူးတပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးကာစင်ဆူလီမနီကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုကိုသမ္မတ်ထရန့်အမိန့်ပေးခဲ့တာပါ။ဒါပေမဲ့လို့နိုင်ငံကလေစိတ်အနည်းတိုက်ခတ်မှုကြောင့်အီရန်နဲ့အီရန်နိုင်ငံတွေမှာအကြီးအကျယ်ကန့်ကွက်ဆန္ဒပြနေကြတယ်လို့နိုင်ငံတကာကလည်းစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်လာနေချိန်မှာပဲအမေရိကန်နိုင်ငံရဲ့လောကမှာလည်းအခြေအနေပြောစရာတွေဖြစ်လာနေပါတယ်။သမ္မတ်ရဲ့Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထရပ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တက်ခတ်မှုပေါ်ထောက်ခံကြောင်းပြောခဲ့တာ
ပါ For too long this evil man operated without constraint
ဒီလူရောဟာအထင်ကုန်မရှိလုပ်နေတာရှားလာပါပြီသူကြောင့်မရေမတွက်နိုင်တဲ့အပြစ်မဲ့သူတွေဒုက္ခရောက်ခဲ့ကြပါတယ်အခုတော့သူ့ရဲ့အကြမ်းဖက်ဝါဒနဲ့ခေါင်းဆောင်မှုတွေသုံးသပ်သွားပါပြီ
American တန်တမာနေနဲ့စစ်တီတွေကိုတက်ခတ်ဖို့စီစဉ်နေရတယ်ကိုဟန်တားနိုင်ခဲ့တဲ့လောရဲ့အဖြစ်ပြည်ထောင်စစ်ဌာနချုပ်ကပြောဆိုခဲ့တဲ့လို့ရပေါ်တခြား Republican ကိုယ်စားလှယ်ကလည်းထောက်ခံတဲ့သဘောထားတွေပြောကြားခဲ့ကြတာပါ။ဒါမှမဟုတ်အတိုက်အခံ Democratic အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌ Nancy Pelosi ကတော့ Congress တို့ရဲ့ Committee ချက်မယူဘဲတက်ခတ်ခဲ့တဲ့လို့ရဖြစ်နေပြောဆိုလိုက်တာပါ။ထို့လို့တော့လူနည်းစုခေါင်းဆောင် Chuck Schumer ကလည်းလွှတ်တော်နဲ့မတိုင်မီနဲ့ဆောင်ရွက်ခဲ့တဲ့လို့ရပေါ်စိုးရိမ်နေကြောင်းပြောဆိုသွားပါတယ
်။ The needfor advanced consultation and transparency with Congress was put in the Constitution for a reason.
Congress တို့နဲ့ကြိုတင်တိုင်ပင်မှုဝင်လင်းမြင်သာမှုရှိဖို့ခြေရင်းဥပဒေမှာပြဋ္ဌာန်းထားတာအကြောင်းရှိပါတယ်။တို့တို့နဲ့ကြိုတင်တိုင်ပင်မှုဝင်လင်းမြင်သာမှုမရှိခဲ့ရင်အရင်လိုနဲ့လွဲမှားတဲ့ဆုံးဖြတ်ချက်မျိုးတွေဖြစ်လာနိုင်ပါတယ်ဆိုပြီးလူနည်းစုခေါင်းဆောင်ရှူမာကပြောဆိုသွားတာပါ။တခြားမှုကြောင့် CACI မှာ Congress တို့ရဲ့အခွင့်အာဏာနဲ့ပတ်သက်လို့အငင်းပွားစရာတွေလည်းတကြော့ပြန်ပေါ်ပေါက်လာခဲ့တာပါ။ဒါမှမဟုတ်အစိုးရအနေနဲ့ဒီပြဿနာရေးမှာသူတော်နဲ့သူဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်း Atlantic Council အရှေ့လေပိုင်းလုံခြုံရေးဆိုင်ရာချန်ချင်သူ Christine Fortenros ကပြောပါတယ
်။ The administration undertook an effort to designate Qasem Soleimani as a foreign terrorist.
Qasem Soleimani ကိုပြည်ပကကျန်းထက်ဝါဒီတူဖြစ်နေတတ်မှတ်ဖို့အမေရိကန်ဆိုရာကကြိုးပမ်းနေပါတယ်။ဒီလိုလုပ်ခြင်းအပြင်အနာဂတ်နေနဲ့အကျန်းထက်ဝါဒပြန်ပြန်တိုက်ချင်ရင်လည်းရေးယူသွားလို့ရပါတယ်။ဒါကြောင့်လေအမေရိကန်အစိုးရအနေနဲ့ကာဆမ်ဆူလီမနီကိုရှင်းဖို့လုပ်ပိုင်ခွင့်ရခဲ့တာပ
ါဒီနေ့အမေရိကန်သမ္မတယူကော့ဘွဲမှာသမ္မတ်ထရန့်နဲ့ရှင်းပြနေမှုကြိုးပမ်းနေကြတဲ့ဒုတိယမဟာဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်ကိုယ်စားလှယ်ကတော့အီရန်ထူးတက်ပွဲခေါင်းဆောင်ကိုတုံ့ပြန်လိုက်တဲ့အတွက်နောက်ဆက်တွဲကြိုးဝါနိုင်တဲ့အကျိုးဆက်တွေပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုနေကြတာပ
ါ Unfortunately nothing we have seen from this administration
အကြီးဆုံးအနေနဲ့လုံခဲ့တဲ့3နှစ်အတွင်းလုပ်ခဲ့ရတယ်လို့ကြည့်ရဆိုရင်အခုသူတို့ရေခံရမယ့်တကယ့်အန္တရာယ်အတွက်ပြင်ဆင်ထားတာမျိုးဘာမှမရှိခဲ့တာတွေ့ရမှာပ
ါဒီမိုကရက်တစ်ပါတီသမ္မတလောင်းစစ်ဖို့ကြိုးပမ်းနေတဲ့ဗာမောင့်ပြည်နယ်ထက်လက်တော်မတ်ဘန်နီဆန်ဒါစ်ကလည်းသမ္မတ်ထရန့်ရဲ့ရွေးကောက်ပွဲကိစ္စကိုဖျက်ခဲ့တဲ့လို့ရဖြစ်ပြောဆိုခဲ့တာ
ပါ Trump promised to end endless wars
ဆုံးရှိတဲ့စစ်ပွဲအားလုံးကိုရပ်မယ်ဆိုပြီးဆန်ကကြေပြေးခဲ့တဲ့စင်ကောင်းစရာအနေနဲ့ကတော့သူ့လူရတီကနောက်ထပ်စစ်ပွဲတွေကိုဥတည်နေတယ်ဆိုပြီးတက်လက်တော်မှဆန်ဒါစ်ကပြောဆိုလိုက်တာပါသမ္မတလောင်းချစ်ဖို့ကြိုးပမ်းနေတဲ့ထောင်လိုင်းအရာရှိအောင်လက်ဖြစ်အင်ဒီယားနာပြည်နယ်ဆောက်သန်းမျိုးတော်ဝင်အောင်လက်ဖြစ်တဲ့ပိတ်ဘူတစ်ချစ်ကလည်းအီရန်ကိုကြီးကျော်တက်ခတ်တာမျိုးမဟုတ်ပေမဲ့အကြီးဆုံးရန်စမှုတစ်ခုဖြစ်တာကြောင့်အန်ယူကြီးမားတဲ့အကြောင်းသတိပေးနေတာပါအငင်းပေါ်စရာကြီးကြီးထွားလာနေချိန်မှာပဲရှစ်ပင်းပတ်တဲ့တက်လက်တော်မှတွေကိုထောင်လိုင်းဆိုင်ရာစင်ကမ်းမှုရှိနေတဲ့အတွက်ထင်းထင်းထင်းထင်းပြုမှုချဖို့လဲလွတ်တော်ဥက္ကဋ္ဌမက်ကော်နယ်ကတိုက်တွန်းနေပါတယ
် Predictably enough in this political environment the operation that led to Soleimani's death
လက်ရှိနိုင်ငံရေးခေတ်ကြီးရာဂျူတင်မန်းစားထားတဲ့အချိန်ဆူလီမန်နီတည်ဆုံးခဲ့တဲ့စစ်စင်ရေးအပေါ်အငင်းပွားစရာသဘောထားကွဲလဲစရာတွေရှိနိုင်ပါတယ်အရှေ့လက်ပိုင်းဒေသမှာအမေရိကန်ဂျူးစီဝါနဲ့ပတ်သက်လို့အခြေအနေဆွေးနွေးဖို့ပျော်လင့်ကြိုဆိုပေမဲ့လည်းအထက်လက်တော်မှတ်ဒီအားလုံးအနေနဲ့အစိုးရစီကရမယ်အချက်လက်တွေတင်ပြချက်တွေကိုအရင်မသိရသေးပဲစစ်စင်ရေးနဲ့နောက်ဆက်တွဲအကျိုးဆက်တွေပေါ်လူသိရှင်များဆုံးဖြတ်ချက်ချပြောဆိုတာမျိုးတွေမလုပ်ကြဘူးလေတိုက်တွန်းလိုပါတယ်
ဒါပေမဲ့လည်း UN ပေါ်နောက်ထပ်စီးရီးရဆောင်ချက်တွေနဲ့ပတ်သက်လို့ ဥပဒေကျန်တဲ့ကိုတင်သွင်းသွားမယ်အကြောင်းဒီမိုကရက်ထက်လက်တော်မှတင်ကိန်းကကြီးညာထားတဲ့အတွက်ဤရန်ရေးအမေရိကန်နိုင်ငံရေးလောကမှာအခြေတင်ငင်းကုန်စရာတွေရှိလာမဲ့သတင်းပတ်တွေမှာဆက်လက်တွေ့မြင်ရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။